မေရှားရဲ့ SDN ကိုပြင်မှတ်ထားပြီးတော့အေးအေးယူဂျန်ဆတ်မှုစင်းကနေ2016ခုနှစ်ကပယ်ဖြတ်ခံခဲ့ရတဲ့ကရိုနီလုံငန်းရှင်တဦးဖြစ်သူဦးစိုးစောဟာပြီးခဲ့တဲ့ဒသင်းပတ်အတွင်းအမေရိကန်ပြည်ထောင်စုကိုတည်ဝင်ရောက်ရှိလာပြီးတော့အမေရိကန်စီးပွားရေးလုံငန်းရှင်တွေအပြင်အမေရိကန်နိုင်ငံကြီးလောကမှာထင်ရှားတဲ့ပုဂ္ဂိုလ်တချို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။အခုလို SDN စင်းကနေပယ်ဖြတ်ခံရတဲ့မြန်မာကရိုနီလုံငန်းရှင်တွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်တဲ့နေရာမှာအမေရိကန်လုံငန်းရှင်တွေကပုံနဲ့မြင်သာမှုနဲ့နိုင်ငံတကာစီးပွားရေးကျင့်ဝတ်တွေကိုလိုက်နာမှာဖြစ်တယ်လို့အမေရိကန်အာဆီယံစီးပွားရေးကောင်စီကပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ Matt Engineer ကအပြည့်စုံကိုပြောပြပေးပါလိမ့်မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုရဲ့အမည်နဲ့ဆင်းကနေပယ်ဖြတ်ခံရပြီးတဲ့နောက်ခရိုနီလုံငန်းရှင် Max မြန်မာကုမ္ပဏီများအုပ်စုကိုတည်ထောင်သူဦးစောစောဟာပြီးခဲ့တဲ့သတင်းပတ်အတွင်းဝါရှင်တန် DC ကိုလာရောက်ပြီးအမေရိကန်အာဆီယံစီးပွားရေးကောင်စီအပါအဝင်အမေရိကန်နိုင်ငံသား၏ဝန်ကြီးဟောင်း Colin Powell ဦးဆောင်နေ Eisenhower Fellowships အဖွဲ့နဲ့လည်းတွေ့ဆုံခဲ့ပါတယ်။မေလ19ရက်နေ့ကဦးစောစောနဲ့အဖွဲ့ဟာအမေရိကန်အာဆီယံစီးပွားရေးကောင်စီရုံးချုပ်မှာကောင်စီဘုတ်အဖွဲ့တွေအပါအဝင်လုပ်ငန်းရှင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အခုလို Max မြန်မာကုမ္ပဏီနဲ့ပူးပေါင်းဆောင်ရွက်မှုအခြေအနေနဲ့ပတ်သက်လို့ VOA ကမေးမြန်းရမှာကောင်စီရဲ့ပြောခွင့်ရကိုလာဖုံးမြင့်ကအခုလို့ပြောပါတယ
်။ကျွန်တော်တို့ကအဲ့လိုမျိုးဟိုကတဲ့ကုမ္ပဏီတစ်ခုရဲ့ရယ်ဆိုပြီးတော့အဲ့လိုမျိုးဘာသာလေးရွေးထည့်လိုက်တာမျိုးဘာမှမရှိပါဘူးခင်ဗျာ။ဒါကြောင့်အခုရှင်းလင်းပြောမယ်ဆိုရင်မြန်မာနိုင်ငံပေါ်ဥထားစီရဲ့စူဝါရေးပိတ်ဆို့မှုတွေအဲတဲ့ချက်လိုက်မှုနဲ့နောက်ပတ်မှာပါလာတာပါလဲဆိုတော့ဒီ SDN list ကိုခေါ်ရဲဟိုစူဝါရေးပိတ်ဆို့ထားတဲ့ကုမ္ပဏီနဲ့ပုံပုံများစီးရင်ပဲဖြစ်မှုရယ်ပေါ့နော်နောက်တစ်ခုကကျတော့မြန်မာနိုင်ငံနဲ့ကုန်သွယ်မှုဆိုင်ရာသွင်းပို့ထုတ်ကုန် GSP ပမာဏကြေကြေချင်းများနဲ့လုပ်နေတဲ့လုပ်ငန်းတွေကိုနိုင်ငံတကာယင်းညွှန်နယ်မှုတွေနဲ့ထိစပ်မှုမပေးဘူးဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုပါလေနှောင့်နှေးမယ်ဆိုတာကိုယုံကြည်လို့မြန်မာနိုင်ငံဆွေးရလဲတောင်းဆိုရယ်အမေရိကန်နိုင်ငံဆွေးရလဲသဘောတူလက်ခံပြီးတော့ဒီ list ကိုဖြိုလိုက်ခြင်းဖြစ်တယ်ဖြိုလိုက်တဲ့အတွက်ကြောင့်မို့လဲကျွန်တော်တို့ကဒီလူမျိုးမြန်မာနိုင်ငံရဲ့ကြီးမားတဲ့လုပ်ငန်းတွေပြီးတော့မြန်မာနိုင်ငံမှာအောင်မြင်ပြီးသားဖြစ်နေတဲ့လုပ်ငန်းတွေကျွန်တော်တို့ကတွဲဆက်ပြီးတော့လုပ်ခွင့်ရတယ်။လုပ်ခွင့်ရတဲ့အခါမှာလည်းကျွန်တော်တို့ကပွင့်လင်းမြင်သာမှုကိုအခြေခံတဲ့နော်လူခွင့်ရေးလူသမားခွင့်ရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုပဓာနထားတဲ့ကျွန်တော်တို့ရဲ့အကျင့်ဝတ်ဒီသူတို့ကလည်းမြန်မာနိုင်ငံရဲ့ရင်းမြေဒေသနဲ့နော်ဒလိထုံးစံကိုအခြေခံပြီးတော့သူတို့ကဒီတွန်းတင်မှုတွေနဲ့အခုရောဆက်လိုက်တဲ့အခါကျရင်မြန်မာနိုင်ငံတစ်ခုရဲ့အတွက်လည်းမဟုတ်ပါဘူးအာဆီယံ region တစ်ခုလုံးအတွက်ကောင်းမွန်တဲ့စီးပွားရေး partnership တွေဖြစ်လာမယ်ဆိုတော့ကျွန်တော်ယုံကြည်ပါတယ်
။ဟုတ်ကဲ့အဲ့တော့ဒီလို chronic လုပ်ငန်းရှင်တွေကို American ပြည်ထောင်စုကတရားဝင်လက်ခံအသိမှတ်ပြုပြီးတော့စီးပွားရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်တာတကယ်ပဲမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်အောင်အထောက်အကူပြုမပြုတော့ဘယ်လိုသုံးသပ်လဲရှင်
။ကျွန်တော်တို့ကြည့်တာတော့ဝေးစီမှာနိုင်ငံအတွက်အကျိုးရှိဖို့နိုင်ငံအတွက်အကျိုးရှိမှာလေနိုင်ငံရဲ့စီးပွားရေးအခြေခံအုံမြင့်ကောင်းပါလေဝင်ရောက်လာတဲ့ယင်းညုံနယ်မှုတွေကအတွန်းရှိနေဒါကိုကျွန်တော်တို့ကအဓိကထားပြီးကြည့်ရအောင်အဲတော့ရေးတို့မကြည့်ဘူးရေးချေကိုပဓာနထားတယ်အဲရေးချေမှာမြန်မာနိုင်ငံရဲ့လုပ်ငန်းအကြီးဆုံးလုပ်ငန်းတွေကိုစီးပွားရေးပိတ်ဆို့မှုကလွတ်ပေးလိုက်ခြင်းအချင်းဒီလုပ်ငန်းတွေကတခြားသောနိုင်ငံတွေအမေရိကန်တို့ကမဟုတ်ပါဘူးအမေရိကန်လိုပဲလူ့သမားအခွင့်အရေးနဲ့စကားတော်ဝင်ထိန်းသိမ်းရေးကိုပဓာနထားတဲ့ခြားသောကုမ္ပဏီတွေလက်တွဲပြီးလုပ်တာနဲ့ဗျာအဲဒီကုမ္ပဏီရဲ့လုံထုံးလုံစင်ကြီးကျင့်ဝတ်တွေကမြန်မာနိုင်ငံရဲ့လုပ်ငန်းတွေနဲ့တရင်းကြီးထပ်တူတစ်ချိန်မှာကြာလာပါလိမ့်မယ်အဲနောက်တစ်ခုကကြတော့တခြားအသေးစားလုပ်ငန်းတွေမှာလည်းပို့ပြီးတော့နိုင်ငံတကာရေးကွက်ကိုထိုးဖောက်ခွင့်ထိုးဖောက်လို့ရမယ့်အခွင့်အရေးတွေတူတူလက်တွဲပြီးတော့ partnership လုပ်လို့ရမယ့်အခွင့်အရေးအများကြီးရင်းတက်လာပါလိမ့်မယ်
အမေရိကန်အာဆီယံစီးပွားရေးကောင်စီနဲ့ဥစစော်တို့တွေ့ဆုံပွဲကိုမြန်မာတမ္မတ်ကြီးဦးအောင်လင်းလည်းတက်ရောက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုခီးစဉ်အတွင်းဥစစော်ဟာအမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်ဗိုလ်ချုပ်ကြီးဟောင်းလည်းဖြစ်တဲ့ Colin Powell နဲ့တွေ့ဆုံခဲ့ပါတယ်။ Colin Powell ဘုတ်အဖွဲ့ဝင်ဖြစ်ပါဝင်နေတဲ့ Eisenhower Fellowships ကောင်းဆောင်မှုပိုင်းဆိုင်ရာပညာသင်ဆုအစီအစဉ်မှာဥစစော်ရဲ့ Max မြန်မာကုမ္ပဏီကထောက်ပံ့မှုနဲ့မြန်မာလူငယ်၅ဦးဟာအမေရိကန်ပြည်ထောင်စုကိုလာရောက်လည်လာဖို့ရှိပါတယ်။အောက်တိုဘာလ၁ရက်နေ့ကနေနိုဝင်ဘာလ18ရက်နေ့ထိတက်ရောက်မယ်။တင်တန်းကာလမှာအသက်32နှစ်ကနေ50အရွယ်လုပ်ငန်းခွင်တွေကလူငယ်ကောင်းဆောင်တွေကိုမြေတောင်မြှောက်ပေးဖို့ရည်ရွယ်ကြောင်း Max မြန်မာကုမ္ပဏီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။